မြန်မာနိုင်ငံမှာလျှက်စစ်မီတာကတွေပေးဆောင်ကြဖို့လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကပန်ကြားချက်ထုတ်ပြန်လိုက်ပါတယ်မီတာကတွေမဆောင်ကြတဲ့အတွက်ဓာတ်အားထုတ်လုပ်မှုစရိတ်ဝယ်ယူနေရတဲ့သဘာဝတန်ငွေနဲ့ဓာတ်အားကတွေအတွက်ဝင်ငွေမရှိဘူးဆိုရင်ပြည်သူတွေကိုလျှက်စစ်ဓာတ်အားမပြတ်ပေးနိုင်တော့မှာမဟုတ်ဘူးလို့ဒီကနေ့ထုတ်သတင်းစာထဲမှာပန်ကြားထားပါတယ်။တစ်ချိန်တည်းမှာပဲတချို့ဒေသတွေမှာတော့အာဏာပိုင်တွေကလက်နက်ကင်လုံခြုံရေးတွေနဲ့အတူနေနေမှာမီတာကတွေကိုအတင်းကျပ်လိုက်ပြီးတော့ကောက်ခံနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမဆုမြတ်မုံပြောပြပေးပါရှင်
။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတာကိုပြည်သူအများကစန့်ကျင်ပြီးတော့ဘူးသပိတ်လှုပ်ရှားမှုသပိတ်မှောက်တဲ့အနေနဲ့မီတာကရေကအခွန်ကားတွေအပါအဝင်အစိုးရဝန်ဆောင်ကားတွေကိုတော်တော်များများမပေးဆောင်ဘဲနေနေကြပါတယ်။ဒါကြောင့်လျှက်စစ်မီးတွေဆင်ဆက်မပြတ်ပေးနိုင်ဖို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဒီနေ့သတင်းစာတွေမှာပြည်သူတို့မြစ်တာရက်ခံပန်ကြားချက်ဆိုပြီးတော့ထည့်သွင်းဖော်ပြထားပါတယ်။ပြည်သူတွေဓာတ်အားကားတွေမပေးကြဖို့နဲ့လျှက်စစ်ဓာတ်အားကားကောက်တာတွေရထားဖို့အထူးသတိပေးခဲ့တဲ့ဖက်စစ်စန့်ကျင်ရေးလက်ရုံးတပ်ဖွဲ့ရဲ့ဆောင်ရွက်ချက်ဟာလျှက်စစ်ဓာတ်အားထုတ်လုပ်မှုစရိတ်ဝယ်ယူနေရတဲ့သဘာဝတန်ငွေနဲ့ဓာတ်အားကားတွေအတွက်ဝင်ငွေမရတာကြောင့်လျှက်စစ်မီးပေးဖို့အခက်အခဲဖြစ်နိုင်တယ်လို့မြစ်တာရက်ခံပန်ကြားချက်မှာဖော်ပြထားပါတယ်။ပြည်သူတွေသုံးဆွဲထားတဲ့လျှက်စစ်ဓာတ်အားကားတွေကိုပေးသွင်းမှဆင်ဆက်မပြတ်ဓာတ်အားထုတ်လုပ်ဝယ်ယူဖြန့်ဖြူးပေးနိုင်မှာဖြစ်တာမို့လျှက်စစ်မီတာကားတွေပေးဆောင်ကြဖို့အတွက်လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနကပန်ကြားထားတာပါ။မြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့် NLD အစိုးရလက်ထက်က2020ခုနှစ်ဧပြီလကစပြီးတော့2021ခုနှစ်မတ်လအထိတစ်လကိုမီတာယူနစ်150ယူနစ်စီကင်းလွတ်ခွင့်ပြုထားသလိုနောက်ဆုံးပေးသွင်းရမယ့်ရက်ကိုလည်းနောက်ဆုတ်ပေးခဲ့ပါတယ်။အဲ့ဒီအတွက်နောက်ကျဒဏ်ကြီးကိုကင်းလွတ်ခွင့်ပြုထားပါတယ်။ဧပြီလမှာလက်ဆင့်မီတာကားတွေပြန်ဆောင်ကြရမှာဖြစ်ပေမဲ့စစ်တပ်ကအနာသိမ့်လိုက်တဲ့အတွက်စစ်ကောင်စီဝင်ငွေမရအောင်လို့တော်တော်များများကမီတာမဆောင်ဘဲနေနေကြတာပါ။ဒါကြောင့်တချို့မြို့နယ်တွေမှာမီတာကမဆောင်တဲ့အိမ်တွေကိုမီးကျိုးတွေလိုက်ဖြုတ်ဖျက်တောက်တဲ့အထိအနာပိုင်တွေကလုံနေပါတယ်။ရန်ကုန်မြို့မင်္ဂလာတုံမြို့နယ်ကရက်ကွက်တချို့မှာတက်ကြီးပိုင်းရှိတဲ့နေအိမ်တွေကို EPC ဝန်ထမ်းအပါအဝင်စစ်သားနဲ့ရဲတွေလက်နက်အပြည့်နဲ့တအိမ်တက်ဆင်းမီတာကလိုက်ပြီးကောက်နေတယ်လို့မီတာကမဆောင်ရင်ပြီးဖြတ်မယ်ဆိုပြီးတော့ချက်ချင်းမီတာကပေးဆောင်ခိုင်းနေတာတွေရှိတယ်လို့ဒေသခံတယောက်ကပြောပြပါတယ
်။မီတာဝန်ထမ်းဆိုရင်၄ယောက်ပါတယ်။ကျွန်တော်တို့ရက်ကွက်လူကြီးပါတယ်။နောက်လုံခြုံရေးအနေနဲ့အဲစစ်တပ်က၃ယောက်ပါတယ်။ရဲ၄ယောက်ပါတယ်လေ။သူဟိုဝင်လို့ရတဲ့ရက်ကွက်တွေပဲတော့ဝင်ပြီးတော့အေးအေးအားလိုက်ပြီးတယ်တချို့ကဆိုရင်တိုက်ရိုက်ပေါ့အခုချက်ချင်းဆောင်းနိုင်တယ်တချို့ကကြတော့အဲ့လိုမဆောင်ရင်တော့ရောင်းလာဆောင်းမယ်ပါ냐ပြောပြီးတော့ဆောင်ရက်လေးထားနေတာလည်းရှိတယ်ဗ
ျရန်ကုန်တိုင်းတကုန်းစိတ်ကမ်းမြို့နယ်မှာလည်းမီတာကဆောင်းကြဖို့အတွက်တချို့ရက်ကွက်တွေမှာလော်စပီကာနဲ့လိုက်အော်ခဲ့တယ်လို့တချို့အိမ်တွေကမီဂျိုတွေကိုလျှက်စစ်ရုံဝန်ထမ်းတွေကဖြတ်တောက်ခဲ့တယ်လို့ဒေသခံတယောက်ကပြောပြပါတယ
်ပထမရက်ကလေကားနဲ့လိုက်အော်တယ်လေလိုက်အော်ပြီးနောက်ရက်ကျတော့မီတာသမားတွေရောက်လာဖြတ်ပြီးတော့ဘုံဘူရလာဆောင်ခိုင်းတယ်အိမ်ညနေပဲပေါ့နော်ညနေလာဆောင်ခိုင်းပြီးတော့မှသူကမီးပြန်တက်တာညောင်းကလူကြီးကိုခိုင်းလိုက်တာတဲ့ဟိုမီတာမဆောင်တဲ့အိမ်လေးမူးဖြတ်ခဲဆိုပြီးတော့တဲ့မီတာပေါက်လေမီတာပေါက်ကလည်းသူတို့အုံငင်းကျိုးစီအဲ့အုံငင်းကျိုးလေးကိုကတ်ကိုပတိလေးနဲ့ညှက်ပြီးတိတ်အမိလေးပတ်တာဆောင်လိုက်မှမုံစာမီးပြန်တက်တာ
သူအနေနဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလအတွက်မီတာကပြီးဆောင်လိုက်ရပြီးတော့ခြံနဲ့လရဲ့အတွက်မီတာကကိုဇူလိုင်25ရက်နောက်ဆုံးထားပေးရမယ်လို့ပြောပါတယ်နိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့ကြားထဲကတ်ရောဂါဖြစ်နေချိန်အလို့အကဲအဆင်မပြေသူတွေရှိနေတာကြောင့်မီတာကားတွေအတင်းအကျပ်လိုက်ကောက်နေလို့အတော်လေးအခက်အခဲဖြစ်နေကြပါတယ်
။သူအဲ့လိုလိုက်လို့တော့အဆင်မပြေဘူး။အိမ်ပေးရအိမ်တွေဆိုတော့သူဘလို့ကစားဖို့တောက်ဖို့တောင်အဆင်မပြေတာ။အဲ့လိုတွေလိုက်လို့တော့လေရှိတာတွေရောင်းရှိတာတွေတော့ပေါင်းအဲ့လိုတွေပေါ့နော်။ဘာဖြစ်တယ်ခတ်ပြီးတော့လေဒေတာစိတ်မကောင်းနဲ့ဖြစ်ရတယ်။သူတို့တွေအဲ့လိုအုပ်အုပ်လိုက်ကြီးလာပြီးတော့ချက်ကြတာ
။ရန်ကုန်မြို့လှိုင်မြို့နယ်မှာလည်းအိမ်တွေကိုမီတာစာရွက်တွေလာပေးသွားပြီးတော့မီတာကမဆောင်ရင်မီးဖြတ်မယ်လို့တချို့ရက်ွက်တွေမှာအာဏာပိုင်တွေလိုက်ပြောနေပါတယ်။ဒါပေမဲ့တချို့ကတော့မီးဖြတ်လဲဆောင်မှာမဟုတ်ဘူးလို့ပြောကြပါတယ်
။ဆောက်ရတာပေးတာဟိုကဈေးရောက်ရှိပြီ။ကျွန်မတို့မဆောင်မှာကြားလာနေမဆောင်ဘူးမဆောင်ဘူးမီးသွေးဆောင်ထားတယ်သူတို့မီးဖြတ်တယ်မီးသွေးနဲ့ချက်တယ
်။အခုလိုရန်ကုန်မှာဖြစ်နေတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာလည်းတချို့ရက်ွက်ချေးရွာတွေမှာ9လစာအတွက်မီတာစာရွက်တွေကိုလိုက်ပေးတယ်လို့ဒေသခံတဦးကပြောပြပါတယ်
။တို့ဆက်ပြီးတော့မီတာကမဆောင်တော့တဲ့လပေါ့နော်အဲ့ဒီလနဲ့ဆက်ပြီးတော့မီတာစာရွက်9လစာဆိုရင်ကျွန်တော်မီတာစာရွက်9ရက်ပတ်ကုန်မှာကျွန်တော်လိုက်ပေးရမှာရှိတယ်ဗျ။
NLD အစိုးရလက်ထက်တုန်းကမီတာကားတွေနောက်ကျဒဏ်ကြီးတွေ short box ကင်းလွတ်ခွင့်ပေးထားခဲ့ပေမဲ့အခုလိုက်ကောက်နေတဲ့မီတာကတောင်းခံလွှာမှာအပြည့်တောင်းနေတယ်လို့ဒဏ်ကြီးလဲပါနေတယ်လို့ပြောပြကြပါဗျ။စစ်ကောင်စီကလျှက်စစ်မီတာကားတွေပေးဆောင်ဖို့တိုက်တွန်းနေတာနဲ့အတူမီတာဆောင်ရတဲ့ EPC ရုံးတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတွေလည်းရှိနေပါသေးရှင်။